မြန်မာနိုင်ငံမှာဆရာနာသိမ်းပြီးနောက်ပိုင်းမတည်မငြိမ်အခြေအနေကြောင့်ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့ပြင်မှုဗီဇာတက်တန်းကုန်ဆုံးပြီမလဲဆက်လက်နေထိုင်ခွင့်ပေးသွားဖို့စီစဉ်နေပါတယ်။ဂျပန်လူမှုကြီးကြပ်ရေးဌာနကလွှတ်တော်အမတ်တွေထံဗိုလ်ထုတ်ကတင်ပြတဲ့အစီအစဉ်မှာတော့ဆရာနာသိမ်းပြီးနောက်ပိုင်းမြန်မာပြည်ကိုပြန်တဲ့အခါအန်ဒီရှင်းနယ်နဲ့ကြောင်းသားပြီးနိပညာသင်တန်းသားတွေအနေနဲ့နောက်ထပ်6လကနေတစ်နှစ်အထိဗီဇာတက်တန်းတိုးခွင့်ပြုမှာဖြစ်တယ်လို့လည်းနိုင်ငံရေးအရှာဂျပန်သင်္ဆန်နာကဖော်ပြလိုက်တာပါမြန်မာနိုင်ငံသားတွေဒုက္ခတွေဖြစ်ရှောက်ထားတဲ့ရှောက်လာတွေနဲ့မြန်မာနိုင်ငံသားတွေဂျပန်နိုင်ငံမှာနေထိုင်လွတ်လပ်ခွင့်ရှောက်လာတွေကိုစစ်ဆင်မှုတွေကိုလည်းအချိန်မြင့်ဆောင်ရွက်သွားဖို့စီစဉ်နေတာဖြစ်ပါတယ်ဂျပန်နိုင်ငံလူမှုကြီးကြပ်ရေးဌာနရဲ့ကိန်းဂဏန်းအရဂျပန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသား3000ကျော်ရှိနေပြီးမလောက်ကုန်သည့်စီးနှုန်းအရ2944ယောက်ကတော့ခေလုံးဝင်ရှောက်ထားသူတွေဖြစ်တယ်လို့လည်းသတင်းကဖော်ပြထားပါတယ်မြန်မာနိုင်ငံမှာဆရာနာသိမ်းပြီးနောက်ဆက်တွဲနိုင်ငံရေးအခြေအနေတွေကြောင့်မြန်မာနိုင်ငံသားတွေယာယီနေထိုင်ခွင့်ရှောက်ထားနိုင်ကြောင်းအမေရိကန်ကလည်းဒီတစ်ပတ်ထဲမှာပဲခွင့်ပြုထားပါတယ်မြန်မာနိုင်ငံကိုယာယီကာဝယ်ဆက်ရှောက်ရမယ့်နိုင်ငံဖြစ်အမေရိကန်အမျိုးမျိုးလုံခြုံရေးဝန်ကြီးအလန်ဒိုဘိုင်ယိုကတ်ကမေလ20ရက်နေ့မှာကြေညာခဲ့ပြီးနောက်မေလ25ရက်နေ့ကစ6လအတွင်းရှောက်ထားကြဖို့ဒီတစ်ပတ်ထဲမှာပဲခွင့်ပြုလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ